ဂျပန်နိုင်ငံမှာရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာကီယိုတိုတက္ကသိုလ်မှာဒီကနေ့တနင်္လာနေ့မှာမိန့်ခွန်းပြောမှာဖြစ်ပါတယ်1985ခုနှစ်ကနေ1986ခုနှစ်အတွင်းဂျပန်နိုင်ငံမှာအဲပညာရှင်အဖြစ်နေထိုင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာကီယိုတိုမြို့ကိုတနင်္ဂနွေနေ့တွေကရောက်ရှိနေတာဖြစ်ပါတယ်။ကီယိုတိုမြို့တော်ကနေတိုကီယိုမြို့တော်ကနေကီယိုတိုမြို့ကိုဂျထားနဲ့ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကိုဘူရာယုံမှသူ့ကိုလာရောက်ကြိုဆိုကြသူတွေအပြင်ကမ္ဘာလှည့်ခီးသည်တွေကပါဩဘာပေးနှုတ်ဆက်ခဲ့ကြတယ်လို့ဂျပန်သတင်းတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့ပညာလေ့လာခဲ့တဲ့ကီယိုတိုတက္ကသိုလ်အပြင်ရူကိုကုတက္ကသိုလ်မှာလည်းတင်းင်းလာနေမှာပဲမိန့်ခွန်းပြောမှာဖြစ်ပါတယ်။တင်းင်းလာနေအစောပိုင်းမှာတော့ကီယိုတိုမြို့မှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ NLD ကသတင်းထုတ်ပြန်ထားပါတယ်။တင်းင်းကနေနေတော့ကတော့ဒေါအောင်ဆန်းစုကြည်ဟာကက်ဆူရာဂါဝါမြစ်ကရေအားနဲ့လျှက်စစ်တပ်အားထုတ်တဲ့အသေးစားရေအားလျှက်စစ်စက်ရုံတစ်ခုကိုတွားရောက်ပြီးတော့လေ့လာခဲ့ပါတယ်။အင်္ဂါနေ့ကျရင်တော့တိုကီယိုမြို့တော်မှာဂျပန်တိုက်ရိုက်လွှတ်တော်ကိုတွားရောက်လေ့လာဖို့ရှိပြီးတော့အထက်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံဖို့ရှိပါတယ်။ဧပြီလ15ရက်နေ့19ရက်နေ့အထိဂျပန်နိုင်ငံမှာနေထိုင်မဲ့ဒေါအောင်ဆန်းစုကြည်ဟာဂျပန်နိုင်ငံဂျာယီဝန်ကြီးကိုအီချီရိုဂမ်ဘာဝန်ကြီးချုပ်ရှင်ဇိုအာဘေရိုနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှင်။